လက်ပနိုနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲမှာတနင်္လာနေ့ကထွက်လာတဲ့တရားဝင်မဟုတ်တဲ့ရလဒ်တရားအီရန်ကကျော်ရော်နောက်ခံပေးထားတဲ့ဟက်ဇိုလာအဖွဲ့ဟာလွတ်တော်မှအနေရာဒီအရင်ကတည်းကပိုအနိုင်ရနေပြီလက်ရှိဝန်ကြီးချုပ်ဆာယက်ဟာရီရီရဲ့ပါတီကတော့လက်ရှိတဲ့အမှတ်နေရာအနိုင်ရမှုညော့နေနေတယ်လို့ဆိုပါတယ်လက်ပနိုမှာကိုနေတွင်ပထမဆုံးအကြိမ်ကျင်းပတဲ့ဒီရွေးကောက်ပွဲမှ ီအတွက်54ရာခိုင်နှုန်းရှိခဲ့ရာကအခုရွက်ောက်ပွဲမှာတော့49တက်တမ2ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ဆိုပါတယ်2019ခုနှစ်ကပြုလုပ်တဲ့လွတ်တော်ရွက်ောက်ပွဲတွေဟာ၄နှစ်သက်တမ်းအတွက်သာရည်ရွယ်ခဲ့တာပါဒါပေမဲ့လည်းအင်းဒီချင်းစီးရီးယားနိုင်ငံမှာပြည်ရင်းစစ်ဖြစ်နေတာကြောင့်လူငယ်ရေးအခြေအနေရရွက်ောက်ပွဲထပ်မကျင်းပါပဲလွတ်တော်ကို2ချိန်သက်တမ်းတိုးခဲ့ရပါတယ်